သမားဦးသိန်းစိန်လက်မှတ်ရေးထိုးပြီးတော့ပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်လိုက်တဲ့ဥပဒေချမ်းဟာအစောပိုင်းသဘောတူညီချက်နဲ့ကွဲလဲနေတဲ့အတွက်ပြန်လည်ပြင်ဆင်ပေးဖို့ NNER နိုင်ငံလုံးဆိုင်ရာပညာရေးကွန်ရက်ကတောင်းဆိုလိုက်ပါတယ်လွတ်တော်နဲ့အစိုးရကပါအတည်ပြုထားပြီးဖြစ်တဲ့အတွက်ပြင်ဆင်နိုင်မဲ့အခွင့်အလမ်းကတော့နည်းပါးနေပြီလို့လည်းလွတ်တော်ကိုယ်စားလှယ်တွေကမြင်ကြပါတယ်အသေးစိတ်ကိုတော့မတ်စုမုံကဆက်သွယ်ပြီးမြန်ထားပါတယ်ခင်ဗျာ
သမရဦးသိန်းစိန်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလက်မှတ်ရေးထိုးထားပြီးတော့ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေဟာဒီမိုကရေစီပညာရေးဥဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်တွေလွှတ်တော်အစိုးရနဲ့လေးပွင့်ဆိုင်သဘောတူညီချက်နဲ့ပေးပို့လိုက်တဲ့ပြင်ဆင်ချက်ဥပဒေမူကြမ်းနဲ့အကြီးအကျယ်ကွဲလွဲနေတယ်ဆိုပြီးနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာကွန်ရက် NNER ကကန့်ကွက်ခဲ့တာဖြစ်ပါတယ်ဒီအတွက်ပြန်လည်ပြင်ဆင်ပေးဖို့တောင်းဆိုခဲ့ရတာဖြစ်တဲ့အကြောင်း NNER ကဒေါက်တာအာကာမိုးသူကပြောပါတယ
်ဒီဝိဆိုင်သဘောတူညီချက်ကအကန့်အသတ်မရှိဘူးဆိုတဲ့ဟာကိုထောက်ပြချင်တယ်။နောက်ပြီးတော့ဒီလူတို့ကိုတိကမက်ဆေ့ချ်ပေးချင်တယ်။ကွဲလက်ချက်ကိုတိကထားထောက်ပြတာပါပဲကျွန်တော်တို့က
ဒါပေမဲ့လည်းပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရပ်ပေါင်းပြင်ဆင်ချက်တွေနဲ့အတူလွှတ်တော်ဥပဒေကြမ်းပြင်ဆင်ရေးကော်မတီရဲ့ဆုံးဖြတ်ချက်နဲ့ပြည်ထောင်စုလွှတ်တော်မှာအတည်ပြုပြဋ္ဌာန်းလိုက်ပြီးဖြစ်တဲ့အတွက်ပြဋ္ဌာန်းပြီးဥပဒေတရက်ကိုပြန်လည်ပြင်ဆင်ဖို့ဆိုတာအခုကြိမ်လွတ်တော်အစည်းအဝေးတွင်မှမဖြစ်နိုင်တဲ့အကြောင်းပြည်တော်စုလွတ်တော်မှအတည်ပြုပြထမ်းခဲ့စဉ်ကဝင်ရောက်ဆွေးနွေးခဲ့တဲ့ပြည်သူ့လွတ်တော်အမတ်ဦးဖေတန်းကပြောပါတယ
်လက်မှတ်ထိုးပြီးပြီဆိုရင်ဒါဥပဒေတစ်ခုဖြစ်သွားပြီမြန်မာကြီးတော့ဒီလွတ်တော်မှာတော့ပြင်ဆင်ရအကြောင်းမရှိတော့ပါဘူးနောက်တစ်ချိန်ချိန်မှာပဲကျွန်တော်တို့ဒါကိုပြင်ဆင်ဖို့ဆက်ပြီးတော့ကြိုးစားဖို့ကျိုးဥပဒေဆိုတဲ့တစ်ချိန်တစ်ချိန်၃ချိန်၄ချိန်အဲ့လိုပြင်ဆင်ရတာလည်းအများကြီးပါဒါမဲ့ဒီဥပဒေကတော့တော်တော့ဝင်ဆွေးနွေးခဲ့ကြပြီးပြီဒီရက်လပေါ်မှာထပ်ပြီးတော့ဒီလွှတ်တော်တက်တာမှာနောက်ထပ်အကျဉ်းပြင်ဆင်ဖို့ဆိုတာတော့တော်တော့ကိုအခက်အခဲရှိပါတယ
်အရင်လေးပွင့်ဆိုင်သဘောတူညီချက်ထဲလက်ခံသဘောတူညီခဲ့တဲ့အချက်တွေကိုအခုပြန်လည်ပြင်ဆင်ပြဋ္ဌာန်းတဲ့အမျိုးသားပညာရေးပြန်လည်ပြင်ဆင်သည့်ဥပဒေထဲမပါဝင်တာညှင်းပယ်ထားတာနောက်ပညာသင်ကြားရေးဆိုင်ရာတွေမှာအမျိုးသားပညာရေးမူဝါဒကော်မရှင်လိုမျိုးဘဟုချုပ်ကိုင်မှုရှိတဲ့အချက်ပါဝင်လာတာခိုင်မာတဲ့ပညာရေးအာမခံချက်မရှိတာပညာရေးအသုံးစရိတ်နဲ့ပတ်သက်ပြီးအချိန်ကာလသတ်မှတ်ချက်တိကျမှုမရှိတာစသဖြင့်တစ်ချက်ချင်းစီကိုထောက်ပြထားတယ်လို့ဒေါက်တာအာကာမိုးသူကပြောပါတယ
်ဒီစက္ကလုံးပဲပြင်လာတာပဲပေါ့အပေါ်တော့ဥပမာဒီစက္ကတူဆိုတဲ့စက္ကလုံးမှာဟိုထပ်ထည့်တဲ့လိုက်တဲ့စက္ကလုံးမျိုးပေါ့ဥပမာပြည်ရင်းနဲ့ညီကြောင်တော်သမဂ္ဂကိုကျောင်းသားကိုယ်စားလှယ်ပုတ်ကိုဖွဲ့စည်းရမယ်လို့ဆိုတဲ့အားမျိုးအဲ့ဒါကျတော့သူကအပေါ်မှာလွတ်လပ်ခွင့်ဆိုဒီတနည်းနဲ့ထပ်ချုပ်တဲ့စက္ကလုံးတွေကိုပါလာတယ်။နောက်ပြီးတော့ကျောင်းသားသမဂ္ဂကိုကိုယ်စားပြုတဲ့ကျောင်းသားကိုယ်စားလှယ်ကျန်တဲ့လူတွေတော့သူ institution ကိုအားနဲ့အောင်သွားထုတ်လိုက်တယ်အကြောင်းသားသမဂ္ဂကိုယ်စားလှယ်တို့ကမတရားသမဂ္ဂကိုယ်စားလှယ်တို့ဆို institutionalization နဲ့သူက institution နဲ့တာလည်းချက်ကပန်းလည်းလုပ်နေတာလေ။အကြောင်းသားတယောက်က institution ကိုကိုယ်စားမပြုဘူးဆိုလို့ရှိရင်ကျောင်းသားရဲ့ education ကိုကိုယ်စားမပြုဘူးဆိုတော့ဘာမှလုပ်လို့မရဘူး။ကျန်နေတဲ့ institution နဲ့စက္ကလုံးမဟုတ်ဘူး။ရောသွင်းအောင်လုပ်လိုက်တဲ့သဘောတဘောကပါလာတယ်။နောက်တော့ဒီအကြောင်းအကြောင်းသားတွေကိုကျောင်းတက်ဖို့ပြေးပြေးနောက်ပါနိုင်ငံရေးကြောင်းအကြောင်းမတက်ခွေတဲ့ကျောင်းသားတွေကိုကျောင်းတက်ဖို့ပြေးပြေးတဲ့ဟာတွေအဲ့ဒါတွေကိုဥပဒေထဲမှာဆက်သွင်းလို့စတယ်ပြည်နယ်ဆောင်မတင်နေတဲ့ပြည်နယ်အစ်စ်နဲ့ကိုကောင်းတဲ့ပေါ်မယ်လို့ဒီပြေးကြတဲ့ကောင်မှဖွဲ့စည်းပုံချင်ဥပဒေထဲမှာဘူလာတဲ့မဲ့ပါလို့ပါဆိုပြီးတော့ဒီပြောဆိုခြင်းနဲ့ပြေးကျွန်တော်တို့ကခြေကဥပဒေကိုကျော်တော်တာမဟုတ်ပြောမယ်ဆိုလို့ရှိရင်ကောင်းတာကိုလုတ်ခွင့်မပေးတော့ဘူးလားဆိုတဲ့အိပယ်ကကျွန်တော်မေးခွန်းထုတ်ပြရဖြစ်နေတယ်လေ
ပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်သည့်ဥပဒေထဲမှာပါတဲ့အချက်တွေနဲ့လေးပွင့်ဆိုင်သဘောတူညီချက်တုန်းကပါဝင်ခဲ့တဲ့သဘောတူညီချက်တွေကိုနှိုင်းယှဉ်ချက်တွေနဲ့အတူ NNER ပညာရေးမူဝါဒဆိုင်ရာလုပ်ငန်းအဖွဲ့ကသမရဦးသိန်းစိန်ထံကိုဒီကနေ့ပေးပို့ခဲ့တာဖြစ်ပြီးနိုင်ငံအတွက်အရေးကြီးတဲ့ပညာရေးဥပဒေပြဋ္ဌာန်းချက်တွေကိုသမရအနေနဲ့အလေးထားလိုက်နာပြီးပြင်ဆင်မယ်လို့မျှော်လင့်ကြောင်းလဲ NNER ကပြောဆိုပါတယ်ရှင်